ရန်ကုန်မြို့က209ခုထံမှာဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကမာရွတ်အင်းစိန်စမ်းချောင်းစတဲ့မြို့နယ်တွေမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတင်းကျပ်ပြီးအစစ်ဆေးတွေပိုးပြီးတော့လှုပ်လာနေပါတယ်။ဒီကြားထဲကပဲစစ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းကိုကျွန်မအခင်ပြုထွေးကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီကနေ့မနက်9နာရီဝန်းကျင်လောက်ကစပြီးရန်ကုန်မြို့ကနေရာတချို့မှာဘုံပေါက်ကွဲတာတွေဖြစ်ခဲ့ပါတယ်။ကမာရွတ်မြို့နယ်ကလှဲဒန်းစင်တာအနီးမှာမနက်စောစောပိုင်းကစပြီးတော့အသေးစားပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ဒါအပြင်အင်းစိန်မြို့နယ်ကBOC မှတ်တာအနီးပောက်တော်ဝမီးပွိုင်ဂျပန်လန်းနဲ့အင်းစိန်ဘူဒနာစတဲ့နေရာလေးခုမှာလည်းဘုံတွေကွဲခဲ့ပါဗျ။အခုလိုကမာရွန်းနဲ့အင်းစိန်မြို့နယ်တွေမှာပောက်ကွဲခဲ့တဲ့အချိန်ဝန်းကျင်လောက်မှာပဲတောက်ကလာပါနဲ့မြောက်ကလာပါမြို့နယ်တွေမှာလည်းဘုံပောက်ကွဲတာတွေရှိခဲ့ပါဗျ။စမ်းချောင်းမြို့နယ်ထဲမှာလည်းညနေ3နာရီဝန်းကျင်လောက်ကဂွာစင်းနာမှာပောက်ကွဲခဲ့ပါဗျ။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့တော့ပောက်ခွဲခဲ့တဲ့မြို့နယ်တစ်ခုမှာနေသူတူကအခုလိုပြောပြပါဗျ
။ရှင်ကမာရွတ်မြို့နယ်ပေါ့ကမာရွတ်မြို့နယ်ကျွန်တော်အင်းစိန်မြို့နယ်ဒီမှာတောက်လျှောက်ဒီမြောက်ကလာတို့မှာတောက်လျှောက်ပေါက်တာကျွန်တော်တို့တင်ချပါရဲ့ဗျ။ဟုတ်ကဲ့ပောက်ခွဲမှုကြီးကြားရဲ့ဒါဖြစ်စဉ်အသေးစိတ်ကိုတော့ကျွန်တော်တို့တိချမပြီးဘောနော်အဓိကတော့သူတို့အနေနဲ့ဒီလမ်းလုံလမ်းကွာကြီးရခိုင်ဖခိုင်ရှိရဲ့ဝင်းချင်ဒီမှာပဲဒီပောက်ခွဲမှုကြီးတောက်လျှောက်ဖြစ်နေတာဖြစ်ပါရဲ့ဗျ။ဟုတ်ဒီလူတွေကတော့ထိခိုက်မှုမရှိပါဘူးခင်ဗျ။ဟုတ်ကဲ့အဲဒီကိုရီစကိုရီထိခိုက်မှုရှိလားမရှိလားတော့ဒါကတော့ကျွန်တော်တို့ပြန်ပြီးတော့ဟိုစောင့်ကြည့်နေရသေးပါဗျာ
အခုလိုရန်ကုန်မြို့မှာပောက်ကွဲမှုတွေတရက်တည်းဆက်တိုက်ဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးမင်းမြတ်မှုတွေပို့ပြီးတော့လုပ်နေတယ်လို့မြို့ကန်တွေကပြောပြကြပါတယ်ဒီလိုလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြပွဲတချို့လည်းရှိခဲ့ပါတယ်စစ်ဆေးမင်းမြတ်မှုတွေတိတိတသာပုံများတဲ့အခြေအနေကိုတော့ဆန္ဒပြခဲ့ကြသူတွေကတူက VA ကိုပြောပြပါတယ်
ဒီကံဘောနော်ဒီကျွန်တော်တို့ဘက်ကနေပြီးတော့ဒီမိုကရေစီဘက်ကနေရည်တည်ပြီးပါအာဏာရှင်ဘက်ကပြည့်တည်ပြီးပါနေဆိုရက်ဒီဆောင်မှုတွေကျွန်တော်ကြိုင်ပြီးတော့ထွက်ပါတယ်ဗျာအင်းအားကားလို့ကျွန်တော်တို့20-25ဝင်းကျင်ပါပါတယ်ခင်ဗျအစစ်အစည်းတွေကိုကျွန်တော်တရားတွေမှာပို့ပြီးတော့စစ်ဆေးတယ်ဗောနော်တရားပေါင်းမှုတရားတွေအလိုမျိုးဝေစင်းတာတခြားနေရာမျိုးတွေမှာစစ်ဆေးနေပါတယ်ဗျာဟုတ်ကဲ့ဟုတ်ဟိုအတိအကျကတော့ကျွန်တော်တို့ဒီကမာကြီးတရားဗောနော်တာဂီတာကမာကြီးတရားအနည်းဝင်ချင်းပြီးတော့ဝေဇန်လာလန်းတူနာလန်းဆောင်ပတိပြီးတော့နန္ဒတော်လန်းဟန်တာရီလန်းပခူလန်းပကျင်းတော်ဤစိတ်ဒီဤစိတ်နဲ့တို့သမိုင်းလန်းဆောင်အနည်းကြီး PPI မှတ်တိုင်းအနည်းပေါ့နော်အဲ့နေရာတွေကိုအဲသူစစ်ပါတယ်ပြီးတော့အွန်ဒီယဗဒအတက်အစင်းဒီအဓိကတော့ဤစိတ်နဲ့လိုင်းသားရအောင်ဒီဘက်နှစ်ခုပဲဒီပေါမှုတရားတွေတို့ကိုစစ်ပါတယ်ဗျဟုတ်ကဲ့ဒီ new အစစ်စစ်တွေများတယ်အခန်းကြီးတွေများနေကြတယ်ဒါပဲကျွန်တော်တို့တပိတ်တွေကိုရအောင်ထွက်နေပါတယ်နောက်လက်ထွက်သွားမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့မှာလည်းလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲဆရာနာရှင်စန့်ကြီးဆနပြပွဲတွေဒီကနေ့ရှိခဲ့ပါတယ်။ဆနပြပွဲတွေနဲ့ပတ်သက်လို့မန္တလေးသပိတ်အင်အားစုဦးဆောင်သူတို့ဖြစ်တဲ့ကိုသူရအောင်ကအခုလိုပြောပါတယ
်။ဒီနေ့ကတိုင်းသားတွေနဲ့တူရက်တည်တဲ့ဆိုတဲ့အကြောင်းရယ်ကျွန်တော်တို့အားလုံးအတူတူရှေ့ဆက်ပြီးတော့သွားမယ်ဆိုတဲ့အကြောင်းဟိုလုံးနဲ့ကျွန်တော်တိုင်းသားပေါင်းလုံးသပိတ်စစ်ကြောင်းနဲ့ထွက်ပြလိုက်။အလုံးလုံးရေးချေရန်ခိုင်းလို့ပါပဲသူတို့ရဲ့အင်းငယ်တဲ့စကားတွေရကားတွေနဲ့အငယ်ပတ်နေရပါဘူး။အဲသူရဲ့တုံးစံလေးအတိုင်းပဲအနေနဲ့ကြာလဲကျွန်တော်ကလည်းချိန်မီညီပြီးတော့လုပ်ယူပါပါခင
်ဗျမန္တလေးမြို့မဟာအောင်မြင်မြို့နယ်ကကြန့်ခိုင်ရေးပါတီရုံးမှာတနင်္ဂနွေနေ့ညနေကလက်လုပ်ဘုံတလုံးပောက်ကွဲခဲ့ပါတယ်အဲ့ဒီနောက်ည7နာရီဝန်းကျင်လောက်မှာမြို့နယ် NLD ပါတီရုံးဝင်ရောက်ဖျက်ဆီးခံခဲ့ရပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ9လလောက်ကြာလာတဲ့အချိန်မှာအသေးစားပောက်ကွဲမှုတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာလက်နက်ကင်တော်လှန်ဖို့ကြိုးစားတာတွေရှိနေတာပါအာဏာသိမ်းအုပ်ချုပ်နေတာကိုလက်မခံကြောင်းပြသတဲ့ဆန္ဒပြပွဲတွေလည်းမြန်မာနိုင်ငံနေရာဒေသတချို့မှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ကလေး၊မကွေး၊လက်ပရောင်း၊ရွှေဘိုစတဲ့မြို့တွေမှာလည်းဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းပြီးကာစအချိန်တွေတုန်းကလောက်ဆန္ဒပြပွဲတွေအရှိန်မကောင်းတော့ပေမဲ့လည်းဆန္ဒပြသူတွေကတော့ရတဲ့အင်အားနဲ့လုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးတော့ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။